မတူပီဟာခလမ်းမိုက်မှာရှိတဲ့ငလိုင်ကျေးရွာမှာနေမြရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့မတူပီ CDF တို့တိုက်ပွဲဖြစ်ပွားပြီးတော့လက်ရှိမှာဆေးရကအတော်လေးတင်းမာနေပါဗျ။ဟာခမြို့ပေါ်မှာဆိုရင်လေဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ဘက်ကမြန်မာစစ်တပ်ကနေ့တိုင်းနေ့ပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါဗျ။ချင်းပြည်နယ်ရဲ့ဆေးရအခြေအနေသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါမယ်ရှင်
။မတူပီမြို့နယ်6မိုင်กว่าဝေးတဲ့မတူပီဟာခလမ်းပိုင်းမှာရှိတဲ့ငလိုင်ကျေးရွာကိုဇန်နဝါရီလ15ရက်နေ့ကမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်လာတဲ့အတွက်မတူပီ CDF နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ရေးတင်းမာနေပါတယ်။အခုလိုတိုက်ပွဲဖြစ်တာဟာမတူပီမြို့ပေါ်မှာရွေးကောက်ပွဲလုပ်နိုင်ဖို့အတွက်နယ်မြေရှင်းလင်းရေးတွေလှုပ်တာဖြစ်နိုင်တယ်လို့ CDF တွေဘက်ကယူဆပါတယ်။လက်ရှိမှာတော့နှစ်ဖက်ငြိမ်သက်ပြီးအခြေအနေတွေစောင့်ကြည့်နေတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်။ရွေးကောက်ပွဲမြင်းမြင့်ရဲ့ကြောင်ဒီကနေ့ကဒီမြို့ပေါ်ကိုအဓိကကျတို့ကဒီဒီကဘုံကျင်းပနိုင်ဖို့အဓိကကျတို့ဆွမ်းလုံနေတယ်ဒါမှဆွမ်းချီဆောင်ဖြစ်တဲ့ကြောင့်လုံနေတဲ့ကြောင့်ဒီပေါ်နဲ့ဒီကဆွမ်းမရှိတဲ့ကျွန်တော်ရဲ့ဒီကာကွယ်ဖက်တဲ့အားလုံးကိုလည်းဒီကနေ့လေးပေါ့လည်းမရှိနေဘူးလုံချင်တယ်ဒီလိုကဒီမြို့မှာဒီမြို့ပေါ်ကိုကျွန်တော်ကျင်းပနိုင်ဖို့ဒီရစ်ဖန်ရှိတယ်လို့ကျွန်တော်အဲ့လိုလူဆချက်ရှိတယ်ပေါ့အဲ့ဒီကြောင့်ပဲကျတို့ကဒီလိုမရှိနေဘူးလို့ဆိုတော့ဒီမနေ့လည်းကျွန်တော်ခက်ခဲလည်းဒါဒီအင်္ဂါအလုံးကြီးနဲ့ပြန်ပြီးတော့ခုခံတက်ဖို့ပြင်ဆင်တဲ့ကြောင့်တရုတ်လက်ရှိထပ်မတော်တော့ဘူးပေါ့ကျွန်တော်ကလည်းဒီခုခံပေါ်တဲ့အင်ဂျင်တင်လိုင်းကြီးဝင်နေမှာကျွန်တော်ရှိနေပါတယ်ဟုတ်ကဲ့ပ
ါမတူပီ CDF နဲ့မြန်မာစစ်တပ်ခလာရ104ဟာဟာခမတူပီလမ်းပိုင်းငလိုင်ကျေးရွာအနီးကတောင်ကုန်းတွေမှာအပြန်အလှန်တက်ဆွဲထားပြီးနောက်မြန်မာစစ်တပ်ဘက်ကစစ်ကြောင်းထိုးလာတာဖြစ်တယ်လို့ CDF ဘက်ကပြောပါတယ်တိုက်ပွဲအတွင်းမတူပီ CDF ဘက်ကတပ်ဖွဲ့ဝင်တို့ပျောက်ဆုံးနေပါတယ်။ဒါအပြင်ဇန်နဝါရီလ10ရက်နေ့ကစလို့မတူပီမြို့မှာတယ်လီဖုန်းလိုင်းတွေဖြတ်တောက်ထားပြီးအဆက်အသွယ်တွေလည်းပြတ်တောက်နေပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လည်းမြန်မာစစ်တပ်တက်ဆွဲထားတဲ့လွတ်လပ်ရေးကြောက်တိုင်နဲ့ခလာရ266တပ်ရင်းရှိတဲ့နေရာကနေဟာခါနဲ့ထန်တလန်ကြားက CDF တွေရှိတဲ့ဘက်ကိုနေတိုင်းနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတို့ကပြောပါတယ
်။ဆက်ကြောင်းဟာခါမြို့ကြီးကြောက်ကဒီချောင်းမှာအခုကစစ်ကလေးမျိုးယူထားရရှိတယ်။ဒီကျွန်တော်ဒီပြည်ကကိုရေတပ်ဖွဲ့မျိုးယူထားရရှိတယ်။အဲ့ဒီဟာကိုနေတိုင်းလူတို့ပေါ့။အဲ့ဒီဘုံနဲ့အမေကပြည်နယ်လို့ကျွန်တော်ကယူကြည့်ရဖို့လေ။အမေကဝန်ပင်ပြီးနဲ့ဝန်ကျူပြတာကြာနေလို့ပုံစံလို့ကြာပေါ့။နေတိုင်းလူတို့ဖြစ်နေတာအဲ့ဒီဟာအခုရှိပြီနေတိုင်းဒီရဘလေညမဲခန်းနီးဟောဒီမှာတန်ဒီဘုံတန်ဒီမကြောက်မကြောက်ရဘူးစီအဲ့လိုတောင်းရတော့ဘူးအဲ့လိုမျိုးတောင်းဟာပါအမေနဲ့ပြောလို့ရှိကြတာအဲ့လိုမျိုးအချစ်အခုဟာခန်းမျိုးဟာခန်းမျိုးဒီအချစ်မျိုးလို့ဖြစ်နေတာ
ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလ20နဲ့21ရက်တို့မှာမြန်မာစစ်တပ်နဲ့ဟာခါ CDF တို့ဟာတီမြင့်ချောင်းနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကဟာခါမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်လေကြောင်းကနေပါတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ချင်းပြည်နယ်အတွင်းဒီရက်ပိုင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ကတော့စစ်ကောင်စီကအသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။